မီဂန်နဲ့ကိုတရားမဝင်မလာတဲ့သူတွေကိုတားဖို့မက္ကဆီကိုနယ်စပ်မှာတတိုင်းဆောက်မယ်ဆိုပြီးထရမ့်သမရအမိန်ကြေညာချက်ထုတ်ပြီးသိမ့်မကြခင်မှာပဲအခုလဲမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကသူတွေကိုအမေရိကန်ထဲဝင်ဖို့ပိတ်မဲ့အရင်သမရထရမ့်ပြင်ဆင်နေပြန်ပါပြီဒီလိုနိုင်ငံတွေကအကြမ်းဖက်မှုတွေရှိပြီးတော့ဒီလိုနိုင်ငံတွေကလူတွေကဒီကိုလာပြီးပြဿနာတွေဖြစ်အောင်လုပ်ကြမှာလို့ဗိုလ်တုနေတုန်းက ABC သတင်းဌာနနဲ့မေးမြန်းကမ်းမှာထရမ့်ကပြောလိုက်ပါတယ်အီရတ်အီရန်လီဗျာဆီးရီးယားဆိုမာလီဆူဒန်နဲ့ယီမန်နိုင်ငံတွေကဘယ်သူကိုမဆိုအနည်းဆုံးရက်30အမေရိကန်တဲကိုဝင်ခွင့်ပိတ်ပင်မယ်လို့ဒီအမိတ်မူကြမ်းကဖော်ပြထားတာလို့နီးစပ်သူတွေကပြောပြပါတယ်။မွတ်စလင်မန်သမီးကိုနိုင်ငံတွင်းဝင်ခွင့်ပိတ်မယ်လို့ထရမ့်မဲဆယ်စဉ်ကာလတုန်းကပြောခဲ့ပေမဲ့အခုခါမှာတော့အကြမ်းဖက်မှုတွေနဲ့ဆက်ဆက်နေတဲ့နိုင်ငံတွေကသူတွေကိုသာပိတ်ပင်ဖို့ပြောင်းလဲဆုံးဖြတ်လိုက်တာပါ။ဒီစီးရီးယားနဲ့မှာအာဖဂနစ္စတန်ပါကစ္စတန်နဲ့ဆော်ဒီအာရေဗီယာနိုင်ငံတွေဘာလို့မပါတာလဲဆိုတဲ့မေးခွန်းကိုတော့ထရမ့်ကဒီစီးရီးယားနဲ့မှာတေချာမပြောထားတဲ့သူတွေအလုံးကိုအစွန်းရောက်အသေးစိတ်စစ်ဆေးမှုခံရမှာဖြစ်တယ်လို့ပြန်ဖြေလိုက်ပါတယ်ဒီတားမြစ်ချက်တွေဒီနိုင်ငံတဲကဘာသာရေးလူနည်းစုတွေနဲ့မတရားဖိနှိပ်ခံရသူတွေကိုတော့ချွင်းချက်ဖြစ်ထားနိုင်ပွဲရှိပါတယ်ဒီအမိန်ကြောင့်အမေရိကန်နိုင်ငံအတွင်းရွှေ့ပြောင်းဒုက္ခတွေလက်ခံမှုကိုလေးလာဆိုင်ထားရမှာဖြစ်ပါတယ်အမေရိကန်ပြည်အောင်စုကိုအထောက်အထားမရှိဘဲဥပဒေမဲ့ဝင်ရောက်လာသူတွေကိုခိုးလုံခွင့်ပေးထားတဲ့အမေရိကန်မျိုးကြီးတွေကိုအစိုးရရဲ့အထောက်ပံ့တွေဖြတ်ပြီးတော့နှိမ်နင်းသွားမဲ့အမိန့်ကိုဒေါ်နယ်ထရမ့်ကဗိုလ်တုနေ့ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်